နျူကလ িয়ার ဆက်ယုံပတ်လက်ဆက်နမိုင်အတွင်းကနေလူတွေရွှေ့ပြောင်းနေထိုင်ကြဖို့ဂျပန်ဝန်ကြီးချုပ်နာအိုတိုကန်ကတိုက်တွန်းလိုက်ပါတယ်။အဲဒီဆက်ယုံမှာစနေနေ့ကပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။အစိုးရရဲ့နံပါတ်1ဦးစားပေးလုပ်ငန်းကတော့ဆက်ယုံရှိရာဖူကူရှိမားမှာရှိတဲ့ပြည်သူလူထုရဲ့လုံခြုံရေးဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောကြားပါတယ်။ဆက်ယုံဝန်ချင်မှာဓာတ်ရောင်ချီဖြောက်ထွက်မှုအဆင့်ကတက်လာနေပါတယ်။စနေနေ့ကပေါက်ကွဲမှုကြောင့်ဓာတ်ပေါင်းမှုရှိတဲ့အဆောက်အဦပျက်စီးသွားခဲ့ပေမဲ့ဓာတ်ပေါင်းမှုရဲ့သတ္တုအကာကတော့မပျက်စီးခဲ့ပါဘူးလို့ဂျပန်ဝန်ကြီးချုပ်ပြောကြားပြီးမကြာမီမှာပဲပြောရေးဆိုခွင့်ရှိသူယူကီရိုအီတာနိုကပြောကြားပါတယ်။ဒီချိန်နေနဲ့ပတ်သက်ပြီးသတင်းအချက်အလက်တွေကိုစုဆောင်းနေပါတယ်လို့အပြည်ပြည်ဆိုင်ရာအနုမြူစွမ်းအင် Agency IAEA ကဆိုပါတယ်။ဆက်ယုံပြမှာဓာတ်ရောင်ကြီးထွက်နေတာကပုံမှန်ထက်များနေတယ်လို့လည်းဂျပန်မီဒီယာတွေကသတင်းရေးသားနေကြပါတယ်။ဂျပန်နိုင်ငံဟာမကြုံခဲ့ဘူးတဲ့ဘေးအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်လို့မစ္စတာကန်ကဆိုပါတယ်။တိုင်းပြည်တော်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေရမှာဂျပန်စစ်သား9000ကကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေကြပါတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။လူပေါင်း1300ကျော်သေဆုံးဒါမှမဟုတ်ပျောက်ဆုံးနေတယ်လို့ဂျပန်မီဒီယာသတင်းတွေကပြောကြပါတယ်။ကမ်းခြေတစ်လျှောက်သွားနေတဲ့ရထား၄စီးဟာဆီနာမီလိုင်းလုံးတွေတက်လာပြီးတဲ့နောက်ပျောက်ဆုံးသွားခဲ့တယ်လို့ကျိုတိုသတင်းဌာနကဆိုပါတယ်။လိုင်းတွေက35ဘေးလောက်တက်လာတဲ့အခါမှာတော့ရင်းတွေအဆောက်အဦတွေကိုတိုက်ချလိုက်တယ်လို့ဖြစ်သွားခဲ့ပြီးတရွာလုံးနဲ့ရေထဲပါသွားခဲ့တာတွေရှိခဲ့ပါတယ်။ငလျင်းနဲ့ဆူနာမီကြောင့်အဝေးပြေးလက်မကြီးတွေနဲ့အခြေခံအဆောက်အုံတွေဂျပန်နိုင်ငံမှာပျက်စီးသွားခဲ့ရပါတယ်။လူတွေအများကြီးဟာအမိုးတွေပေါ်မှာတမမို့လွတ်ရမှာပိတ်မိနေကြတဲ့အတွက်ကယ်ဆယ်လုပ်ငန်းတွေအတွက်လည်းအခက်အခဲတွေ့နေရပါတယ်။လက်မရက်တွေမှာရက်စစ်မီတနိုင်ငံလုံးနေရာတော်တော်များများမှာပြတ်တောက်မယ်လို့ဂျပန်တက်ကိုရက်စစ်ကုမ္ပဏီကသတိပေးလိုက်ပါတယ်။ငလျင်းလောက်ဟာအနည်းဆုံးမြို့ဆန်တိုင်းမှာတည်ဆုံးသူရုပ်လောင်း200ကနေ300ထိတွေ့ရှိရတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီငလျင်းဟာဂျပန်မှာအပြင်းထန်ဆုံးငလျင်းဖြစ်ပြီးရတကမ္ဘာလုံးမှာတော့နှစ်ပေါင်း100အတွင်းနံပါတ်5အပြင်းထန်ဆုံးငလျင်ဖြစ်ပါတယ်လူ900တိဆုံးပြီး1000ကျော်ဒဏ်ရာရခဲ့တယ်လို့အာရဘိုက်တွေကပြောပါတယ်